တောက်ကြနေတော့ကိုရွန်သွားခဲ့တဲ့အမေရိကန်နိုင်ငံရဲ့50တဆင့်မြောက်သမ္မတ George H.W. Bush ကိုအမေရိကန်ပြည်သူတွေကာရဝပြုနိုင်ဖို့သူ့ရဲ့ရုပ်ကလပ်ကို Washington DC ကလွှတ်တော်အဆောက်အအုံရဲ့ဒီဘိုခမ်းမကြီးမှာတင်းနာနေညနေကစပြီးတော့ဖွင့်လှစ်ပေးလာပါပြီ။အမေရိကန်ပြည်သူတွေသာမကကဘာရဲရဲကခေါင်းဆောင်တွေကလည်းသူ့ကိုဂုဏ်ပြုနေကြတာပါ။ဒီအကြောင်းပြည်စုံတော်ကင်မျိုးသက်ကရှင်းပြပါလိမ့်မယ်။
ကြားနေရတာကတော့သမရဘုရှ်ကရုပ်ကလပ်ကို Washington DC ကလွှတ်တော်အဆောက်အအုံဘိုခမ်းမကြီးတဲ့ကိုတည်ဆောင်လာတာဖြစ်ပါတယ်။နှစ်အတော်ကြာနာမကျန်းဖြစ်နေတဲ့သမရဟောင်း George H.W. Bush ဟာအသက်64နှစ်အရွယ်မှာသူ့ဇာတိ Texas ပြည်နယ်မှာပဲတောက်ကြံနေကကွယ်လွန်သွားခဲ့တာပါ။တနင်္လာနေ့မှာတော့သူ့ရုပ်ကလပ်ကို Houston ကနေ Air Force One လေယာဉ်နဲ့ Maryland ပြည်နယ် Andrew လေးတပ်စခန်းကနေတဆင့် Washington DC ကိုတည်ဆောင်လာခဲ့တာဖြစ်ပြီးဘုရားဖူးနေအစောပိုင်းအထိအများပြည်သူအနီးကလာရောက်ပြီးဂါရဝပြုနိုင်အောင်လွှတ်တော်ဘိုခမ်းမကြီးမှစီစဉ်ပေးထားပါတယ်။ဘုရားဖူးနေမနေ့ပိုင်းမှာတော့သမရဘုရှ်အတွက်နိုင်ငံတော်ဇာပနအခမ်းအနားကို Washington DC က National Cathedral ဖခင်ကျောင်းမှာကျင်းပမှာဖြစ်ပါတယ်။အဲ့ဒီနေ့ညနေပိုင်းမှာသူ့ရဲ့ရုပ်ကလပ်ကို Texas ပြည်နယ် Houston မြို့ကိုပြန်လည်တည်ဆောင်သွားမှာဖြစ်ပြီးချက်တပရီနေမှာတော့ Saint Martin ဖခင်ကျောင်းမှာဝတ်ပြုဆုတောင်းပွဲကျင်းပပြီးတော့George H.W. Bush သမရစာကြည့်တိုင်းနဲ့ပြတ်ရက်ရှိရာ Texas A&M Tech သို့ဝင်တဲ့မှာရှိတဲ့ကွယ်လွန်သူသမရကတော့ Barbara နဲ့သမီး Robin တို့ကိုမြုပ်နှံထားရနေရမှာပဲဂူသွင်းတဲ့ကြုံမှာဖြစ်ပါတယ်။ကွယ်လွန်သူသမရ Bush ဟာသူတစ်သည့်မြပုံကိုယ်တွေထဲမှာအကျဉ်းအားဆုံးနဲ့သူများအတွက်အစင်စားဆုံးသူတဦးဖြစ်ကြောင်းသူနဲ့နှစ်ပေါင်း60ကျော်ရင်းနှီးကျွမ်းဝင်ခဲ့သူတဦးဖြစ်တဲ့သမရ Bush အဆိုအရလက်ထက်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တဲ့James Baker ကပြောပါတယ
် He didn't blow his own horn one of his wonderful character traits was to let other people take credit
သူများတွေအချင်းချင်းခံရအောင်အခွင့်အလမ်းလုပ်ပေးတတ်သူဖြစ်ပါတယ်သူရဲ့သမရတက်တန်းတလျှောက်ပြန်ကြည့်ရင်အထူးသဖြင့်နိုင်ငံခြားရေးရာတွေမှာထူးခြားတဲ့အပြောင်းအလဲတွေအများပြားဖြစ်ခဲ့ပြီးဒီလိုဖြစ်အောင်သူကဖော်ဆောင်ပေးခဲ့တာဖြစ်ပေမဲ့ဘယ်တော့မှဂုံဖော်ပြောခဲ့သူမဟုတ်ပါဘူ
း1989ခုနှစ်ကနေ1993ခုနှစ်ထိသမရတာဝန်ထမ်းဆောင်ခဲ့တဲ့ Bush အစိုးရလက်ထက်မှာဒုသမရဖြစ်တဲ့တာဝန်ယူခဲ့သူ Dick Cheney ကလည်းနားလည်မှုသိရှိတဲ့သမရနဲ့လက်တွဲလှုပ်ဆောင်ခဲ့ရတာအတွက်ဂုဏ်ယူကြောင်းနဲ့တက်တန်းတစ်ကြိမ်သာတာဝန်ထမ်းဆောင်ခဲ့တဲ့သမရတွေထဲမှာအကောင်းဆုံးတွေကတယောက်ဖြစ်တယ်လို့ပြောပါတယ်
His knowledge of foreign leaders, people he'd worked with over the years, his understanding of the military, his willingness to support the military.
တိတိချာချာနားလည်သဘောပေါက်သူဖြစ်ပါလေ။စီရေးဆရာနဲ့ပတ်သက်ပြီးတော့ကြွမ်းကျင်တယ်လို့စစ်တပ်ကိုပံ့ပိုးပေးခဲ့သူလည်းဖြစ်ပါလေ။ပင်လယ်ကွေ့ဒေသကိုထိုးစစ်မဆင်ခင်မှာစစ်တပ်ရဲ့လိုအပ်ချက်တော်တော်များများကိုနားလည်လက်ခံပြီးဦးဆောင်မှုကောင်းကောင်းပေးနိုင်ခဲ့တဲ့ခေါင်းဆောင်ကောင်းတစ်ဦးလည်းဖြစ်ပါလေ။
သမရဘုရှ်ကွယ်လွန်သွားတာဟာအမေရိကန်ပြည်သူတွေအတွက်အစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုလို့သမရဟောင်းဘဲရက်အိုဘားမားနဲ့သမရဂရိုဟောင်းမီရှယ်အိုဘားမားတို့ကပြောကြားခဲ့တာပါသမရဟောင်းဘီလ်ကလင်တန်နဲ့ဇနီးနိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်တို့ကလည်းသမရဘုရှ်ဟာဒုတိယကမ္ဘာစစ်မှာစစ်မှုထမ်းခဲ့တာကစပြီးအမေရိကန်လွှတ်တော်မှာဗဟိုထောက်လှမ်းရေးမှာဒုသမရအဖြစ်နဲ့ရောသမရအဖြစ်သာမကကုလသမဂ္ဂမှာပါတာဝန်တွေကိုထမ်းဆောင်ခဲ့ပြီးကဘာကြီးကိုစီးလုံးမှုလွတ်လပ်မှုနဲ့ငြိမ်းချမ်းမှုတွေရအောင်ဆောင်ကျဉ်းပေးရမှာအရေးပါသူတဦးဖြစ်တာမို့သူ့လိုလူရှာမှရှာတယ်လို့မှတ်တမ်းတင်ခဲ့ပါတယ်ဗြိတိရှ်ဝန်ကြီးချုပ်ထရီဆာမေကတော့သမရဘုရှ်ဟာသူ့ရဲ့သမရတက်တန်းတလျှောက်ဗြိတိန်နိုင်ငံကမိတ်ဆွေတွေနဲ့အတူလက်တွဲဆောင်ရွက်ခဲ့သူဖြစ်ပြီးဗြိတိန်ရဲ့မိတ်ဆွေစစ်တဦးဖြစ်အမြဲတရားနေမှာဖြစ်ကြောင်းပြောပါတယ်ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကလည်းသမရဘုရှ်ဟာသူ့ဘဝမှာအာဏာရှင်နဲ့ဖိနှိပ်မှုမှန်သမျှကိုတွန်းလှန်တိုက်ထုတ်ခဲ့သူတဦးဖြစ်ပြီးအမှန်တရားဘက်ကအမြဲရပ်တည်ခဲ့တာမို့ဩစတြေးလျနိုင်ငံရဲ့မိတ်ဆွေစစ်တဦးလို့မှတ်တမ်းတင်ပါတယ်။တရုတ်နိုင်ငံဆိုင်ရာသံမကြီးတဦးအနေနဲ့ရော CIA ဒါရိုက်တာအနေနဲ့ရောသမရအနေနဲ့ပါတာဝန်တွေထမ်းဆောင်ခဲ့တဲ့သမရဘုရှ်ဟာဥရောပတိုက်တန်းတန်းပေါင်းများစွာအတွေ့ဒီမိုကရေစီဆောင်ကျင်းပေးတဲ့ဆေးခေတ်ကြီးပြီးဆုံးအောင်လှုပ်ဆောင်ရမှာအဓိကကနကနေပါဝင်ခဲ့သူဖြစ်တယ်လို့နျူကလ িয়ার စစ်ပွဲအန္တရာယ်ချုပ်နှိမ့်စေခဲ့သူတူဖြစ်တယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျေးစင်ဒါအာဒန်ကသုံးသပ်ပါတယ်။အရင်ဆိုဗီယက်ခေါင်းဆောင်ဟောင်းမီခေးလ်ဂိုဗာချော့ကတော့သမရဘုရှ်လက်ထက်မှာစီအခေယောနျူကလ িয়ার လက်နက်ရှင်ပြိုင်မှုတွေပါပြီးဆုံးခဲ့ရမှုကျေးဇူးအထူးတင်ကြောင်းပြောကြားခဲ့တာပါ။တိဘက်ဖုန်းတော်ကြီးဒလိုင်းလမကလည်းသမရဘုရှ်ဟာသူပရမဆုံးတွေ့ဆုံခဲ့တဲ့အမေရိကန်သမရတူဖြစ်ပြီးတိဘက်ပြည်သူတွေနဲ့တိဘက်အခြေအနေပေါ်မှာ Pagan de Ulo, Buban Hugo, Du Kanzakea Jone, Nicot Duye, Somba Mua, Pagan de U, Sonshun Yadaluba, Kanzarello, Puenha, Yogebare, Dio Damara Shijan Pengale, Dio American Sassani, Dodeon, Losangere, Damara Bosco, Gombu Bajau, Madame Dengebare, Damara Donald Trumpga, December Langaya, Budapu Nego, Tanangalon Chigwe, one ever nipping at Damajau, Jinya Gabi, Erini Jempame, Nangano Sabana, Kanamale, Tamarane, Tamara Grodu, Deoma Pitalo, Tamara Trumpga, one e Chigwezaga, Amatia Pioja Wushirello, Tamara Imbuga, Jinya Jet Topian Pio Sobare.